ရန်ကုန်မြို့လေတိန်ကြီးစေးဒီယုံမှာဂိုရောင်ဖြစ်သုံးနေတဲ့ခန်းတခန်းမင်းညာဦးပိုင်းကမိလောင်ခဲ့တာပါမိသက်က24စီးနဲ့ငိမ့်သက်ခဲ့လို့လောင်ကျွမ်းချိန်နိုင်ဝဲလောက်အတွင်းမှာမီးဆွဲကျူးသွားခဲ့ပါတယ်အခုတော့မိလောင်သွားတဲ့အခန်းပိုင်ရှင်ကိုလာသာရဲစခန်းကပုံမှန်185နဲ့အေးအေးထားတာပါအကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးပါဦးရှင
်မိလောင်သွားတာကတော့ရန်ကုန်တိုင်းလာသာမြို့နယ်တိန်ကြီးစေးဒီယုံရဲ့လေးလွှာမှာဖြစ်ပြီးပစ္စည်းသိမ်းထားတဲ့ဂိုရောင်အဖြစ်အသုံးပြုနေတဲ့နေရာဖြစ်ပါတယ်စကူဘုံနဲ့ဘုံပိယာမှာတုံးတဲ့တိတ်ခွေတွေပါဝင်အချားပစ္စည်းတချို့ကိုမီးဆွဲလောင်ခဲ့တာပါတနင်္ဂနွေနေ့ည8:20လောက်မှာစတင်လောင်ကျွမ်းပြီးတော့24မိနစ်အကြာမှာမီးငိမ့်တက်နိုင်ခဲ့တယ်လို့ဆိုပါတယ်ဆုံးရှုံးမှုကြန့်ငွေ9သိန်းဝန်းကျင်လောက်သာရှိတယ်လို့ဗဟိုမီးသတ်ဌာနက VOA ကိုပြောပါတယ်မီးပေပုံပဲနီးစတင်လောင်ကျွမ်းနေဆိုတာကိုတော့မီးသတ်ဌာနကအသေးစိတ်စုံစမ်းနေစေဖြစ်ပါတယ်ရန်ကုန်ဗဟိုမီးသတ်ဌာနကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါတောင်ကြအရာရှိတူကအခုလိုစတင်ဖြေကြပါတယ
်။လာဇာမျိုးနဲ့8:24လမ်းသိန်းစိတ်တီယုံကလေးလွာမှရှိတဲ့အတုံးမပြုတဲ့အိနာခန်းအကျယ်ဝန်12ပေ15ပေတို့ကကိုရောင်လောက်ထားတာပါ။မရှင်ဦးဟာရှင်ကိုရောင်ပြုတ်လို့30တိနေရတယ်မိလောက်မှုဖြစ်သွားတာပါခင်ဗျာ။အကြောင်းရင်းကတော့ဆုံးဆန်းစေပါ။ဆုံးရှုံးတာကပါကင်ထုတ်တော်ဆက်ကူများကြီးမှန်အဝိုင်းအသေးများပလတ်စတစ်စိတ်ခွေအပါများကော်ပိုရိတ်များမိလောက်ခံရဆုံးရှုံးငါသိန်းခင်ဗျာ
ဆိုတော့မိသက်ဌာနကဘယ်လိုမျိုးဆောင်ရ
လဲ။ဒီကငင်းကကြပါခင်ဗျာ။ဟုတ်ကဲ့မိသက်ဥစည်းဌာနမိငင်းတွင်24စီအုပ်ချုပ်မှုရင်က9စီအထောက်ကူပြုရင်8စီပါ။တပ်ဖွဲ့ဝင်က218အရင်84ကြက်ချေနေရ80ပါ။
ဆိုတော့မိရတိတ်အကြာကြီးမလောင်လိုက်ဘူးဘယ်လောက်လောက်ကြ
ာ။တလောင်ချိန်က20-25ပါ။မိငင်းတာက20-49မှာငင်းပါတယ်။24မိနစ်လောက်ပဲကြာပါဟုတ်ကဲ့ပါ
။အခုတော့အချိန်ကြီးတွေရော
ဟုတ်ကဲ့ပိုင်းချင်းဦးဟာရှင်ကပါ255 2023ဘောမှာ25နဲ့ဇာတာရေးစင်ကအမှုဖွင့်အရေးယူထားပါတယ်။ဒါဆိုပေါ်ဆောင်မိပါခင်ဗျာ
။အခုလောင်ကျွမ်းခဲ့တဲ့မီးကြောင့်ဘေးအခန့်တွေကိုမီးကူးဆက်သွားတာမျိုးမရှိသလိုပစ္စည်းဆုံးရှုံးမှုသာရှိပြီးလူတွေကိုထိခိုက်တာမျိုးတော့မရှိဘူးလို့ဗဟိုမီးသတ်ဌာနကပြောပါတယ်။အခုတလောရန်ကုန်မြို့နယ်လူစီကားတဲ့နေရာတွေမှာမီးလောင်ကျွမ်းမှုတွေဖြစ်နေပါတယ်။အော်တိုဘာလ18တောက်ကြနေညာပိုင်းကလည်းကြောက်တရားမြို့နယ်ပန်းစူရန်လန်မျက်စစ်ပစ္စည်းအယောင်းဆိုင်မှာ2 နာရီကြာကြာမီးလောင်ကျွမ်းခဲ့ပြီးအကြောင်းရင်းကိုအတိအကျမသိရသေးပေမဲ့ဆိုင်တွင်းလျှက်စစ်ဝံရာကတဆင့်လောင်ကျွမ်းတာဖြစ်နိုင်ကြောင်းမိသက်ဌာနကသုံးသပ်ထားပါတယ်။1988ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကနှစ်စဉ်မီးလောင်ကျွမ်းမှုတွေမှာ2009ခုနှစ်တနှစ်တည်းမှာတင်လောင်ကျွမ်းမှုကအများဆုံးဖြစ်ပြီးဆုံးရှုံးမှုကြက်ကြေပေါင်း490ကျော်ရှိတယ်လို့မိသက်ဦးစီးဌာနကစာရင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။